You can bend but never break me, 'cause it only serves to make me more determined to achieve my final goal. These honorees on the stage with me have fought for their rights and for the rights of others. Each battle forces, such as governments, the courts, gender bias,
terrorism, war, and corruption. ဒီလိုစဉ်းစားလို့တော့မရနိုင်တဲ့အခက်အခဲတွေကိုရင်ဆိုင်ခဲ့ကြရသူတွေပါဒီလိုစဉ်းစားလို့တော့မရနိုင်တဲ့အခက်အခဲတွေကိုရင်ဆိုင်ပြီးဇွဲလုံးလာမလျှော့ခဲ့ကြတဲ့တတ္တိရှိလာတဲ့သူတို့ရဲ့အမခန့်တဲ့နမူနာတွေကြောင့်ဒီဂရိကမ္ဘာကြီးမှာအပြောင်းအလဲကိုဖော်ဆောင်နိုင်ခဲ့ကြတာပါလို့အမေရိကန်သမ္မတကတော့မီလနီယမ်ထရမ့်ကအမေရိကန်နိုင်ငံသားဌာနမှာဗိုလ်ထုနေ့ကကျင်းပခဲ့တဲ့2019ခု ဓိစုကိုမြန်မာနိုင်ငံပါဝင်နိုင်ငံပေါင်း60ကျော်ကအမျိုးသမီး100ကျော်တို့စုချီးမြှင့်ခြင်းခံခဲ့ရပြီးဖြစ်ပါတယ်မြန်မာနိုင်ငံကစုရှင်တွေကတော့အခု NLD အဖွဲ့ရဲ့ရန်ကင်းမဲဆန္ဒရှင်အမတ်လည်းဖြစ်အချိန်ကဒီမိုကရေစီရေးနဲ့အမျိုးသမီးရေးလှုပ်ရှားသူလည်းဖြစ်တဲ့မတ်ဇင်မာအောင်ဖြစ်ပြီး2015ခုနှစ်မှာစုချီးမြှင့်ခြင်းခံရသူကတော့ကျမတန်းတူကိုရဲ့အဖွဲ့ကိုမတီးသူပြင်ကချင်ငင်းရရဲ့ကိုရဲ့ကိုလည်းပူတွဲမတီးခဲ့သူဖြစ်တဲ့ကချင်တိုင်းရင်းသူမတ်မေဇပေဖြူပဲဖြစ်ပါလေဒီနှစ်စုရှင်73ဦးရှိပေမဲ့လို့လေ72ဦးသာအခမ်းအနားကိုလာရောက်စုယူနိုင်ခဲ့ကြပါလေသူတို့ဒီတွေကဘယ်သူတွေပါလေအရွယ်မြောက်သေးတဲ့မင်းကလေးငယ်တွေကိုအတိအဓမ္မအိမ်တောင်ပြုတ်ခံရမှုတိုက်ဖျက်ရေးကြိုးပမ်းခဲ့သူဘင်္ဂလားဒေ့ရှ်နိုင်ငံကရှာမင်အက်တာဘော့စဝါနာကလူခွေလှုပ်ရှားသူမလဘိုဟိုမိုလဖာကိုလံဘီယာမှာအစနဲ့တိုက်ခိုက်ခံရသူတွေကယ်ဆယ်ရေးဖောင်ဒေးရှင်းကိုမတီးခဲ့တဲ့အဖွဲ့ဥက္ကဋ္ဌနတာလီယာပွန်စတလီယွန်ကွန်ဂိုတမရနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံခဲ့ရသူရေဘက်ကာကာဘူဟူအီရတ်မှာအီရတ်အမျိုးသမီးလွတ်လပ်မှုအဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးဂျန်နက်အယ်ဂါဇာနီရှေးမှာမိသားစုတွေကိုကူညီသူပမှုအချက်တို့အစကားအမျိုးသမီးနဲ့မင်းကလေးငယ်၃ပုံ၂ပုံနှိမ့်ဆက်ခံရတဲ့ပါပွားနယူဂင်နီမှာမိသားစုအပြောင်းလဲဖော်ဆောင်ရေးအဖွဲ့ကိုမတည်သူဗရိုနီကာဆမိုဂန်ပီရူးနိုင်ငံမှာကျမခွဲခြားဆက်ဆံမှုတိုက်ဖျက်ရေးအတွက်ဥပဒေအကျိုးတော်ဆောင်အာလက်ကွန်ထရက်စတာဘောက်တီစတာတိရီလင်္ကာမှာလူအခွင့်လှုပ်ရှားသူဆန်ဒရာဘကီနိုကာစီးရီးယားမှာခရီးယန်ရောမွတ်စလင်တွေအတွက်ပါကူညီဆောင်ရွက်ပေးခဲ့သူကက်သလစ်ဒီလာရှင်ကယ်ရိုလိုင်းဖော်ဟန်တူရကီမှာလိင်ပိုင်းဆိုင်ရာစော်ကားမှုတိုက်ဖြည်လှုပ်ရှားသူဆာဒတ်အော်ခန်နှင့်ယီမန်မှာခရီးသူငယ်များအကာအကွယ်ဆောက်ရှောက်ပေးနေသူဖာဒီယာသာဘက်တို့ဖြစ်ကြပါလေဆုရှင်73ဦးနဲ့အခမ်းအနားကိုမတက်ရောက်နိုင်ခဲ့တဲ့ဆုရှင်ကတော့ဗီယက်နမ်ကဖြစ်ပါလေအခမ်းအနားမှုဖြစ်ဆောင်ရွက်ခဲ့တဲ့နိုင်ငံကြ ాయి ဌာနရဲ့ဒုတိယလက်ထောက်နိုင်ငံကြ ాయి ဝန်ကြီးသောမတ်ရှန်နန်က
Finally we honor one woman who is not able to be here today. Nguyen Ngoc Nguyen of Vietnam. An outspoken critic of injustice and human rights violations, blogger and online activist. Nguyen has been held
ခုနောက်ဆုံးကျွန်တော်ဂုဏ်ပြုမဲ့အမျိုးသမီးကတော့ဒီကနေ့စုကိုယ်တိုင်စုကိုယ်လာရောက်လက်ခံနိုင်ခြင်းမရှိပါသူဟာဗီယက်နမ်နိုင်ငံကဝင်ဝင်နုဝင်ဖြစ်ပါတယ်။သူဟာလူခွင့်ရေးချုပ်ဖောက်မှုတွေအပေါ်ပွင့်ဝင်လင်းလင်းဝေဖန်ခဲ့သူလည်းဖြစ်ဘလော့ဂါအပြင်အွန်လိုင်းမှာလှုပ်ရှားခဲ့သူလည်းဖြစ်ပါတယ်။ဝင်ဟာအောက်တိုဘာလကစလို့ထင်းထင်းချင်းခံနေရပါတယ်။သူဟာဗီယက်နမ်မှာအဆိုးဆုံးဖြစ်တဲ့ပဝန်းကျင်ကိုထိခိုက်စေတဲ့အစိတ်ဖြစ်စေတဲ့ဆုံးဖြတ်ပစ္စည်းအကြောင်းဖော်ထုတ်ပြီးတဲ့နောက်အဖမ်းခံခဲ့ရပါတယ်။မတရားမှုအဂတိလိုက်စားမှုကိုထုတ်ဖော်ရဲတဲ့သတိနဲ့ပြည်သူတွေရဲ့အခွင့်အရေးအတွက်ယက်တီပေးခဲ့မှုကြောင့်သူ့ကိုဒီကနေ့စုချီးမြှင့်ရခြင်းဖြစ်ပါတယ်
။ဆုရှင်တွေကိုစားမေကွန်းပြောကြားခဲ့သူနှစ်ဦးနဲ့ဘော့စဝါနာကလူခွေလှူရှားသူမလဘိုဟိုမလဖာကကျမခွဲခြားဆက်ဆံတဲ့အကြမ်းဖက်မှုတန်းခံခဲ့ရတဲ့သူ့ရဲ့ဘဝရုန်းကန်မှုကိုပြန်ပြောင်းပြောခဲ့တာက
As a gender-based violence survivor and also a woman in living with a disability.
မနီနဲ့ဈာမခွဲခြားဆက်ဆံမှုကိုအခြေခံတဲ့အကြမ်းဖက်ခံရမှုကနေအတက်မတည်ပဲကြံရိတ်ခဲ့သူပါ။ရက်ဆက်လာတဲ့တိုက်ခိုက်မှုတွေကိုခံခဲ့ရပြီးဈာမမှာမတန်ဆွမ်းသူဘဝနဲ့နေထိုင်ခဲ့ရပါတယ်။ဒီလိုဖြစ်ပေမဲ့လည်းဈာမအနေနဲ့စိတ်ဓာတ်မကျခဲ့တဲ့အတွက်ကိုကိုကိုဂုဏ်ယူမိပါတယ်။ဈာမရဲ့ဖြစ်ရက်ကိုတခြားအမျိုးသမီးတွေအတွက်လည်းအားကျစေဖို့အပြင်ကျမရဲ့မချော့တဲ့ဇွဲအရာကျမလိုပဲတခြားအကျန်းဖက်ခံရသူတွေရဲ့ဘဝကိုအပြောင်းအလဲဖော်ဆောင်ရမှာအခုအညီပေးနိုင်ကြလိမ့်မယ်လို့ကျမမျှော်လင့်ပါတယ
်ကလွန်ဘီယာနိုင်ငံသူနတာလီယာပွန်စတီလီယွန်ကတော့မျက်နှာအက်စစ်နဲ့တိုက်ခိုက်ခံရသူဖြစ်ပြီးသူဟာနတာလီယာပွန်စတီလီယွန်ဖောင်ဒေးရှင်းကိုမှတီကဘဝသူအက်စစ်တိုက်ခိုက်ခံရသူများကိုကူညီဆောက်ရှောက်ပေးနေသူဖြစ်ပါတယ်
Almost 3 years ago, I was at my mom's house and I received a call. Supposedly, my boyfriend.
ငါကလည်းနှစ်နှစ်ကကျမအမေရဲ့အိမ်ကိုသွားလေတုန်းကကျမရဲ့ချစ်သူဟောင်းကတကားဘဝမှာစောင့်နေခဲ့ပါတယ်။ကျမလည်းသတိမထားမိပါဘူး။ကျမအမိုက်ပြစ်ဖို့အတွက်အပြင်ကိုထွက်လာတော့ခေါင်းဆောင်ထားတဲ့အမျိုးသားတူကကျမကိုအဆင်နဲ့ပက်ပါတယ်။ကျမအသားတွေလောင်းကုန်ပါတယ်။အဝတ်အစားတွေလည်းလောင်းကုန်တယ်။ကျမမျက်လုံးမမြင်ရတော့ဘူး။ကျမဆေးရုံကိုရောက်တော့ကျမမျက်နှာရဲ့38ရာခိုင်နှုန်းကအက်ဆစ်လောင်းနေပြီ။ကျမခန္ဓာကိုယ်ထဲမှာဘယ်လောက်ထိဒီဒဏ်ကိုခံရမလဲဆိုတာအဲ့ဒီတုန်းကဆယ်ဝန်တွေကလည်းမပြောနိုင်ခဲ့ကြဘူး။ကျမမျက်လုံးကန်းသွားနိုင်တယ်။ကျမအတွက်ယူကျုံးမရစိတ်ထိတ်ခိုက်ချက်ရပါတယ်။ကျမပြန်ပြီးနလန်ထူလာတဲ့အချိန်မှာကျမမှာရွေးစရာလမ်းနှစ်ခုရှိခဲ့ပါတယ်။အလွန်လန်းကအိပ်ရာထဲမှာပဲလဲပြီးဒေါသတွေထွက်နေမလား။နောက်ပိုးပြီးခက်ခဲတဲ့လမ်းကတက်တိမွေးပြီးကိုဘဝကိုဆက်ပြီးရှောက်မလားကျမဒီလမ်းကိုရွေးခဲ့ပါတယ်ကျမဘဝစိတ်ကိုပြန်ပြီးစနိုင်ခဲ့ပါတယ
်အမေရိကန်နိုင်ငံဂျာယီဌာနကနှစ်စဉ်ချီးမြှင့်တဲ့နိုင်ငံတကာမြို့သမီးတက်တိဆုရှင်တွေနဲ့မြန်မာနိုင်ငံကဆုချီးမြှင့်ခြင်းခံခဲ့ရသူတဦးနဲ့တဦးကတော့2015ခုနှစ်ကဆုချီးမြှင့်ခြင်းခံခဲ့ရသူမမီစပေဖြူပဲဖြစ်ပါတယ်ထိုစဉ်ဆုရရှိမှုနဲ့ပတ်သက်လို့သူရဲ့ပြောကြားချက်ကိုပြန်လည်တင်ပြရင်ဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါလေရှင
်တကယ်တော့မြန်မာနိုင်ငံမှာတတိရှိတဲ့အမျိုးသမီးတွေပေါ့အမျိုးသမီးအရေးအတွက်ကအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးရဲ့အကျိုးအတွက်ကိုဟိုရှေ့တန်းကနေမမမမရက်တည်ပြီးတော့စောစောတမန်ဆောင်ရွက်နေတဲ့အမျိုးသမီးတွေကျမကြောက်ဖယ်မဟုတ်ပါဘူးအများကြီးပဲရှိပါတယ်ဒါပေမဲ့လည်းဟိုကျမကမှဘာကြောင့်ရွေးချယ်ချိန်မြရတလဲဆိုတော့မိကွန်းလေးပေါ့နော်ကျမလည်းစဉ်းစားကြည့်ပါတယ်ဘာကြောင့်တို့ကျမကိုရွေးချယ်တာများဖြစ်လိမ့်မလဲပေါ့ကျမစဉ်းစားမိတဲ့ကျမအတွေ့လေးကိုပဲဟိုပြောပြပါရစေမှတ်ပါတယ်ဒီအမျိုးသမီးကြီးနဲ့ကျမတန်းတူညီများကြီးအတွက်လှုပ်ရှားဆောင်ရွက်ကြတဲ့သူတွေအများကြီးတဲမှာမှကျမကိုရွေးချယ်ရတဲ့အကြောင်းတွေထဲမှာကချင်ပိုင်းရန်သူဖြစ်တယ်ပြီးတော့ကျမဟာအမျိုးသမီးကြီးနဲ့ကျမတန်းတူညီများကြီးအတွက်ဒီ issue တစ်ခုရဲ့အတွက်ဆောင်ရွက်နေတာမဟုတ်ဘူးပေါ့နော်တစ်ဖက်မှာဒီကျွန်တော်တို့ကချင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ရေးငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေပုံမပါဝင်ခွင့်ရရှိရေးပြီးတော့ကျွန်တော်တို့မြန်မာနိုင်ငံမှာပထမအဦးဆုံးဟိုအမျိုးသမီးတွေကိုအကြမ်းဖက်မှုပေါင်းစုံကနေအကာအကွယ်ပေးနိုင်မဲ့ဥပဒေမူကြမ်းဖြစ်ပေါ်လာရေးအပါအဝင် issue အများကြီးကိုကျွန်တော်တို့ပါဝင်ဆောင်ရွက်နေတာကလည်းတစ်စိတ်တစ်ပိုင်းပါပါလိမ့်မယ်ပြီးတော့ဒီငြိမ်းချမ်းရေးကိစ္စတွေအတွက်ဆောင်ရွက်ရင်းနဲ့ပုံမှန် session နဲ့တရားစွဲဆိုအရေးယူခံရဘူးလေကျွန်တော်တစ်နှစ်ကျော်ပေါ့နော်14လကြာတယ်ကျွန်တော်တို့ဒီတရားရုံးတွေကိုအချိန်ပေါင်းများစွာတွားပြီးတော့မှကိုယ့်ရဲ့ယုံကြည်ချက်အတွက်ကိုယ့်ရဲ့လူမျိုးအတွက်အမျိုးသမီးတွေအတွက်ကိုယ့်မှာကြာလာနိုင်တဲ့အန္တရာယ်တွေကိုဘလောက်ပဲရှိလာပါစေပေါ့နော်ရပ်တည်နိုင်တဲ့ကျိုးပန်းချက်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ချီးမြှင့်ခြင်းဖြစ်တယ်လို့ကျွန်မကတော့ခုပါတာကိုအဲ့လိုထင်နေရပါလို့
You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not enough